တရုတ်ရဲ့တရားအုပ်ချုပ်ခွင့်ရထားတဲ့နယ်မြေတစ်ခုဖြစ်တဲ့ဟောင်ကောင်ကိုတရုတ်နိုင်ငံရဲ့မြို့တစ်မြို့ဖြစ်နေပဲ American ပြည်ထောင်စုကသတ်မှတ်ရတော့မှာဖြစ်ကြောင်းနိုင်ငံကြေးဝန်ကြီး Mike Pompeo ကတောက်ချာနေ့ Copenhagen Democracy ထိပ်သီးအစည်းအဝေးမှာပြောကြားလိုက်ပါတယ်။
When you ask, will Hong Kong be treated as any other Chinese city?
ဟောင်ကောင်ကိုတရုတ်နိုင်ငံရဲ့နောက်ထပ်မြို့တစ်မြို့ဖြစ်နေပဲဆက်ဆံရတော့မှာလားလို့မေးလာတော့ဒီလိုပဲဆက်ဆံဖို့တရုတ်အစိုးရကလုပ်နေတာကြောင့်ဒီလိုပဲဆက်ဆံရတော့မှာပါလို့အွန်လိုင်းကနေကျင်းပတဲ့ထိပ်သီးအစည်းအဝေးမှာဝန်ကြီးပေါင်ပီယိုကပြောသွားတာပါဟောင်ကောင်မှာစက်တင်ဘာလကျရင်ရွေးကောက်ပွဲတွေကျင်းပဖို့ရှိပြီးဒီရွေးကောက်ပွဲကနေတရုတ်ကွန်မြူနစ်ပါတီရဲ့ဟောင်ကောင်လွတ်လပ်ခွင့်ပေါ်မှာလေးစားမှုရှိမရှိကိုအားလုံးကသိလာနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုထိန်းချုပ်ဖို့လုပ်နေတာအတွက်ဘယ်သူမှတာဝန်ရှိတယ်ဆိုတာကိုအမေရိကန်ကဆန်းစစ်နေကြောင်းလဲတရုတ်ကွန်မြူနစ်ပါတီထိပ်တန်းတန်တမန်ရန်ကြီးချီနဲ့တွေ့ဆုံပြီးနှစ်ရက်အကြာမှာပြောကြားခဲ့တာပါရန်ကြီးချီကလည်းအမေရိကန်နေနဲ့အဓိကပြဿနာကြီးတွေနဲ့ပတ်သက်ပြီးတရုတ်ရဲ့ရည်တည်ချက်ကိုလေးစားဖို့လိုကြောင်းနဲ့ဒီလိုနှစ်နိုင်ငံတင်းမာတဲ့ဆက်ဆံရေးပြန်ကောင်းဖို့စ조사နေချိန်မှာပဲဟောင်ကောင်လိုကိစ္စမျိုးအတွက်ဂျာဝင်တာတွေမလုပ်ဖို့ပြောကြားခဲ့ပါတယ်